နိုင်ငံရေးဆွေးနွေးခွင့်ရတဲ့တမန်အခွင့်မှာတက်ဆိုင်သူအားလုံးပါဝင်ပြီးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်တန်းကြီးပေါ်စည်တနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်လာဖို့ကြိုးစားကြမှာပဲလို့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာကန်တက်ရေးမတက်ရေးနဲ့ပတ်သက်ပြီးပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နိုင်ကဘုံကြီးခေါ်ကာက VOA ကိုပြောပါတယ်။27ရာစုပင်လုံးကျင်းပဖို့တည့်ရက်လိုမှာပဲဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မင်းကြီးမြောင်းနိုင်တို့တွေ့ဆုံကြတာဟာလေအရေးပါတဲ့ဖြစ်ရလို့သူကသုံးသပ်ပါတယ်။ရည်လာခံတက်ရောက်ဖို့နေပြည်တော်မှာရောက်နေတဲ့ဘုံကြီးခေါ်ကာကိုကိုကျော်ကျော်သိန်းတွေ့ဆုံမိန့်ထားတာပါ။
ကိုကဒီဆုံးမြတ်စွာအားဖြင့်ဒီတမန်ဟုတ်ကဲ့ဆိုတော့မီလာ24ရက်နေ့ဗိုလ်ကြီးဆိုရင်ကျွန်တော်တို့ဆက်ရာစုအင်းမီလာကန်ဒုတိယအကြိမ်ပေါ့
နော်လို့နေ
ဆိုတော့ဒီမတိုင်ဒီအပိုင်းတည်းနဲ့လေးအတွင်းမှာပဲဒီမီလာကန်ကိုတက်ဖို့မတက်ဖို့ဖယ်ပါဖို့မပါဖို့ဆိုတဲ့ကိစ္စတွေကတော်တော်လေးကိုလုံးထိုးစစ်တင်ဆွေးနွေးကြိုးဆိုနေကြတဲ့အတွက်ကျွန်တော်တို့ကြားထားပါဆိုတော့ဥပမာကျွန်တော်တို့ဒီဘက်မှာမှမေးခွန်းထားပဲ
ဟုတ်ကဲ့ဟုတ်ကဲ
့ UNSC
ဟုတ်ကဲ့
မြန်မာတိုင်းနဲ့ဒီမှာပြောပြကောင်းဘူ
းဟုတ်ကဲ့ဒီ
အဒီဖွဲ့အားလုံးပါဘူးကအလောင်းအဖြစ်ဒီလာကအောင်မြင်မှုဆိုရအရေးကြီးပါတယ
်ဒီကခိုင်နှုံးကြည့်တော့အရေးပါတယ်လို့မပြောနိုင်ဘူးအစိတ်အပိုင်းလိုက်တော့အရေးပါတယ်သူတို့ပါလာကြတဲ့ပုံမှုအောင်မြင်နိုင်တယ်ပေါ့သူတို့မပါလာသေးဘူးဆိုလည်းအောင်မြင်မှုအချို့တော့တော့ရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီလိုဘဝပြည်ပမိုင်းမှာမရှိခဲ့ဘူးတဲ့နိုင်ငံရေးဆွေးနွေးမှုတွေနိုင်ငံရေးဆွေးနွေးပွဲအဆင့်အင့်တွေကိုလှုပ်လာတယ်ဆိုတာကပမိုင်းအကြောင်းလေးတစ်ခုဖြစ်တာဒီလိုနိုင်ငံရေးဆွေးနွေးဖွင့်ရတဲ့ပမိုင်းအကွေမှာကျွန်တော်တို့ဒီအစိုးရရောတပ်မတော်ရောနိုင်ငံရေးပါတီတွေရောနောက်နောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ဒီလိုလူတို့ကလည်းစွန့်ဆုံဆွေးနွေးကြတဲ့ဆန္ဒရှိတယ်ဆိုတော့ဒါကအင်မတန်ကောင်းတဲ့အခွင့်အလမ်းပေါ့ဗျာဒီအခွင့်အလမ်းမျိုးမှာတိုင်းပြည်ပေါ်မှာစေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်တော့လာဖို့တော့တို့ကြိုးစားပါပဲ
ဒီနေ့မနေ့ပိုင်းမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမတော်ဘဝသူတို့ကမြန်မာအောင်နိုင်ကိုတွေ့ပြီးတော့
ဆွေးနွေးတာကျွန်တ
ော်တို့သိပါပါတယ
်ဟုတ်ကဲ့
ဒါလည်းကြားနိုင်ချင်ပါပဲဒါအဲ့လိုမျိုးမနေ့ချန်လို့မှာနေခရီးရောက်သူပြည်လုံးနိုင်ငံလို့တော့မြန်မာနိုင်ငံနိုင်ငံနိုင်ငံပုဂ္ဂိုလ်များတို့သမတော်ဘဝသူတို့ကိုသိကြတယ်ဆွေးနွေးကြတယ်ဆိုတာဘယ်လောက်ထိအရေးပါတယ်ဒီစားလို့ပြောနိုင်ပါလဲခင်ဗျာ
ကျွန်တော်အရေးပါတယ်ခင်ဗျာတို့လိုမျိုးစိုင်းတင်လောက်အောင်စိုင်းတင်ရလောက်အောင်လိုအပ်တဲ့အပိုင်းကတော့ခမာမြောက်ပိုင်းအဖွဲ့တွေလာရေးပါပဲမြောက်ပိုင်းအဖွဲ့တွေကိုဘယ်လိုအခင်းကျင်းမျိုးဘယ်လိုပုံစံမျိုးနဲ့လက်ခံလဲဆိုတဲ့ဟာကျွန်တော်ပြီးတော့တော့မနစ်ကကျင်းပတဲ့ဒီ27ရာစုပင်လုံးပထမအစည်းအဝေးမှာကြတော့အားလုံးကိုအတက်ကိုအလိုက်တယ်ကြားဒါတက်ကခေါ်နိုင်တဲ့လူတွေခေါ်ပါဆိုတော့အလိုက်တော့တက်ကခေါ်လိုက်တဲ့အဖွဲ့တွေရှိတယ်ဥမာကချင်တို့မုံလာတို့ပေါ့ဗျာဝါတို့မနစ်ကလာကြတယ်လက်မမထိုးတော့လဲအားလုံးလိုလိုလာကြတယ်ဒီနေ့မှကြတော့ဒီနိုင်ငံရေးဆွေးနွေးပွဲနိုင်ငံရေးရလတ်လက်ထွက်အောင်လုပ်မယ်ဆိုတော့အခင်းကျင်းကလည်းလည်းပြောင်းသွားတဲ့ခါကျတော့တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့အတိုင်ပင်မှုလိုလာတဲ့သဘောရှိတယ
်။ဆိုတော့မြောက်ပိုင်းအမေရိကန်ကတခုကိစ္စမှာဒီနိုင်ငံကဒီကပေါ့နော
်။ဟုတ်ကဲ့။
အားဝင်ပြီးတော့ရှင်းလင်းခဲ့တယ်ဆိုတော့ဒီကူရောမလေးဆိုတော့တက်ကူရောရှင်းတဲ့ခဲတဲ့လူတွေကိုတည်ထားတယ်ဆိုတော့မြန်မာနိုင်ငံရေးဆွေးနွေးလုပ်ငန်းပေါ်မှာအောင်မြင်ဖို့အတွက်ကိုယ့်ရဲ့ခန္ဓာနာကဘယ်လောက်တောင်မှကြည့်မှမရှိနေ
ဘူး။အတိအမှန်မှရှိကောင်းရှိပါတယ်။နောက်ဒီမှာပြည်ရဲ့အေးချမ်းဖို့ဆိုတာပြည်ရဲ့နိုင်ငံရေး policy မှာပါပါတယ်။ပြည်ရဲ့အေးချမ်းဖို့ဆိုတဲ့နေရာမှာဒီနိုင်ငံရေးရပြည်မြမှုရှိတာမရှိလားတို့ဒီမဟုတ်ဒီ Federal ပြည်တော်စုတည်ဆောက်မလားမတည်ဆောက်ဘူးလားဆိုတဲ့ဟာတွေကသူနဲ့မဆိုင်ဘူး။သူရတဲ့ဝင်ပါဘူး။သူစိတ်ဝင်သွားတာကအဆင်ပြေသွားတယ်ပေးမခမရှိဘူးတင်ရေးထမ်းနေတာပဲလို့ကြတယ်။ဘယ်နည်းနဲ့ဖြစ်ဖြစ်နည်းနည်းနည်းနဲ့ဖြစ်ဖြစ်တရုတ်ကဒီမြောက်ပိုင်းပေးပခတွေကသူ့လက်ရာရှိတာမဟုတ်ဘူးဆိုတာပြဖို့အနေနဲ့သူကတိုက်ရိုက်သူကဆွဲထုတ်ပေးနေတာပေါ့ဆွဲထုတ်လို့ညှိနှိုင်းလို့အဖြစ်ရတဲ့အထိတော့မဟုတ်ဘူးလောလောဆယ်ဆယ်တွေးဆုံပြီးတော့ဟိုကြပြရပြမလုပ်ဖို့အတွက်သူဆွဲထုတ်ပေးနေတဲ့ပုံပေါ့အဲ့လိုလိုတော့တွေ့ရတယ်
အခုဒီကြေရာစုပြည်လုံးကြီးလာကြ
တယ်။ဟုတ်ကဲ့။
သူကလည်းပြောတာဆိုနှစ်ချီပေါ့
။ဟုတ်ကဲ့။
အောက်တင်းချင်းလက်ထက်ကြေရာကဘုံချင်းပါ။ဟုတ်က
ဲ့။အ
ခုဒီမင်းရဲ့ခင်ချင်းမနဲ့ငါရဲ့ကြံကြတာကနေပြီးတော့အမြင့်ဆုံးအနေနဲ့ဒီလူကဘယ်လိုကြလက်မျိုးကိုပြောနေနိုင်ပါမလဲ။အမြင့်ဆုံးအနေနဲ့ဆိုရင်ဘယ်လိုကြလက်မျိုးကိုပြောနေနိုင်ပါမလဲ
။အမြင့်ဆုံးအဖြစ်နေတော့နော်ပြည်တော်စုဟိုဘယ်လိုတည်ဆောက်မလဲဆိုတာကအချိန်ကအချက်၅ချက်၆ချက်တော့ရမယ်လေ။ကျွန်တော်အဲ့လိုတွေးတယ်။နောက်ပြည်တော်စုမှာစူပါရေးစနစ်ပုံစံဘယ်လိုသွားမလဲ။ဘာလို့မျိုးကြီးမြေရနဲ့တရားသာတို့အစီမခံခွဲတဲ့ကိစ္စဘယ်လိုသွားမလဲဆိုတာကဂန္ဓာတစ်ခုမှဆိုရင်တော့၄၅၆ချက်၁၀ချက်၁၅ချက်လေးရှိကြပါ။အဲ့ဒါတွေကလည်းအထက်တက်စီစစ်ပြီးပါဖြစ်တော့ပြည်မြလာကနေမှတင်ပြီးတော့ တရားဝင်မှုရယူဖို့ဖြစ်ပါတယ်ဒါတစ်ချက်ပေါ့သို့တော်နည်းနည်းလေးရလာအဆက်ကျဖြစ်နိုင်တာလုံချိုရေးကဏ္ဍဖြစ်တယ်အဲ့ဒီလုံချိုရေးကဏ္ဍမှာတော့အခြေခံအချက်ရပါမလားလို့ဒီတစ်ခုပဲကျွန်တော်ပါမရရှိတယ်ဒါနဲ့ကဏ္ဍ၄ခုကတော့ရကိုရမယ်ဒါကျွန်တော်ပြောရဲပါဟုတ်ပါဘူး